မက်ဆီဒိုနီးယားနိုင်ငံရဲ့အမည်ကိုပြောင်းလဲမလားဆိုတာအတွက်လူထုဆန္ဒခံယူပွဲတစ်ခုကိုတနင်္လာနေ့ကလှုပ်တာမှာမဲပေးသူအခြေအတွက်နည်းပါတယ်ဒီလူထုဆန္ဒခံယူပွဲဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့နဲ့ဥရောပသမဂ္ဂ EU တို့ရဲ့ကိုမက်ဆီဒိုနီးယားနိုင်ငံဝင်ရောက်ဖို့လမ်းပွင့်သွားစေနိုင်တာပါမဲပေးဝင်ရှိသူ၃မုန်တပုံလောက်ပဲမဲလာပြီတယ်လို့ယူကော့ပွဲတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့အဲ့ဒီမဲပေးသူတွေတဲက90ရာခိုင်နှုန်းကျော်ဟာနိုင်ငံအမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားဖြစ်ပြောင်းလဲဖို့ထောက်ခံမဲ့ပေးကြပါတယ်မဲပေးပိုင်ဝင်ရှိသူအရေးတွဲရဲ့90ရာခိုင်နှုန်းအောက်ကျော်နေမယ်ဆိုရင်ယူကော့ပွဲရလဒ်ကိုအကျိုးမဝင်ဘူးလို့ကြေညာမယ်ကြောင်းမက်ဆီဒိုနီးယားယူကော့ပွဲကော်မရှင်ကလွန်ခဲ့တဲ့နှစ်ရမှာပြောထားပါတယ်တနင်္လာနေ့မဲပေးပွဲကိုတပိတ်မောက်ဖို့သမရဂျော်ဂီအီဗနော့ဖ်အပါအဝင်အမျိုးသားရေးဝါဒီတွေကလှုံ့ဆော်ထားပါတယ်အိန္ဒိယဂရိနိုင်ငံနဲ့ဆယ်စုနှစ်ပေါင်းများစွာအငင်းပွားနေတာကိုအဆုံးသတ်ရေးနိုင်ငံအမည်ကိုပြောင်းလဲကြမလားဆိုတာနိုင်ငံသားတွေကိုမဲပေးဆုံးဖြတ်ခိုင်းတာပါမက်ဆီဒိုနီးယားဆိုတဲ့အမည်ဟာဂရိနိုင်ငံမြောက်ပိုင်းကမက်ဆီဒိုနီးယားပြည်နယ်ရဲ့တီးခြားနာမည်ဖြစ်တယ်လို့ဆိုပြီးဂရိအစိုးရကကန့်ကွက်ထားတာဖြစ်ပါတယ်